ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူထားတဲ့ကရင်ပြည်နယ်မြောက်ပြည်မြို့ကိုပြန်လည်သိမ်းယူဖို့စစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းအင်အားအလုံးအင်းဆင်လွတ်နေတဲ့အပြင်ကော့ကရစ်မြို့မှာလည်းပုံကျဲတိုက်ခိုက်တာတွေရှိနေပါတယ်။မြောက်ပြည်မြို့ဘက်ကနောက်ဆုံးချင်းတွေကိုတော့ထိုင်းမြန်မာအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်စုံတင်ပြပေးပါမယ်ရှင်။
ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းယူထားတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပြည်မြို့ကိုပြန်လည်ရရှိရေးစစ်ကောင်စီတပ်တွေကကြုံတိုးကော့ကရစ်ကနေမြောက်ပြည်အထိအင်အားအလုံးကြီးနဲ့တက်လာနေပြီးလေကြောင်းပစ်ကူတွေအပြင်လက်နက်ကြီးတွေကိုပါတုံးပြီးပစ်ခတ်နေပါတယ်။လမ်းတစ်လျှောက်မှာလည်းပူးပေါင်းတပ်တွေဘက်ကကြားဖြတ်တိုက်ခိုက်မှုတွေလည်းလုပ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေကနှစ်ဖက်တိုက်ပွဲတွေကအပြင်းထန်ဖြစ်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်
ပြန်ရောက်ပြီးပြန်သိမ်းမှုအတွက်အဲ့ဒါနဲ့ဟုတ်တယ်အောင်စီယစစ်ကြောင်းလို့နာမည်ပေးကြတာပေါ့နော်အောင်အဲတမန်ငန်းငါပေါ့နော်တမန်ငန်းငါနေပြီးတော့အထူးသဖြင့်တက်လာကော့ကရစ်ကိုကျော်တော့ကျော်လာပြီကော့ကရစ်တမ်းနဲ့ကော့နှွဲရောအဝရဲနောက်ပြီးတော့ကျွန်တော်တို့ဒီဒေါ်လာတောင်ချီပေါ့နော်အဲအဲ့မှာစကန်ချတာလေသူတို့ဒီကုဆက်တက်လို့မရဒီကြားထဲမှာကျွန်တော်တို့တက်ဖွဲ့ကဒီကြားကြတက်ခိုက်လာတယ်သူတို့မှလည်းအတုံယုံတက်ခတ်ဟိုဒီဆုံးတာတွေတက်ဆုံးတာတွေအများကြီးပဲပေါ့နော်အဲ့ကြတော့ဆက်လက်ပြီးတော့မတက်ဘူးဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ဒရုန်းနဲ့အစီအစဉ်လုပ်နေတဲ့နေရာကိုပြချတော့အရာရှိတော်များများလည်းထိခိုက်တန်းထိခိုက်သိဆုံးတာတော့သိရတယ်။ဟုတ်ကဲ့နေရင်တော့နေ့စဉ်ပုံမှန်ဆိုကင်းတော့တယ်ပြီးလို့ရှိရင်အဲဒီဖိုက်တာတွေနဲ့ကျွန်တော်တို့ပုံကျဲတယ်။အော်မြောက်ပြည်တော့ဘယ်လိုမှမရောက်လာနိုင်ဘူးသူကတင်ငန်းကြီးအောင်ရောက်မယ်တင်ငန်းကြီးအောင်ပြီးမှမြောက်ပြည်တော့ရောက်မှာ။အဲလမ်းတစ်ဝက်မှာပဲသူတို့ကျွန်တော်တို့ဒီတော့တောင်ကြီးတောင်ကြီးပေါ့နော်တောင်ကြီးအနောက်ဘက်ခြမ်းပါပဲအရှေ့ဘက်ခြမ်းတော့မပြတ်လာနိုင်ဘူ
း။အေဗီလာ7ရက်နေ့ကတော့မြောက်ရီမျိုးဆောင်တက်ဖြစ်တဲ့ချင်းလင်းတက်ရင်ခလာရ205ကို KNL နဲ့ပူးပေါင်းတက်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့ပြီးတဲ့နောက်အေဗီလာ7ရက်နေ့မှာမြောက်ရီမျိုးဘက်ကိုစစ်ကူသွားဖို့အတွက်တင့်ကားတွေနဲ့အတူစစ်ကောင်စီတက်အင်အားအလုံးရင်းနဲ့ကော့ကရိတ်မြို့ကိုဝင်ရောက်လာတာဖြစ်ပြီးလေကြောင်းပစ်ကူတွေလက်နက်ကြီးပစ်ကူတွေနဲ့မျိုးရဲကိုဝင်ရောက်လာတာဖြစ်ပါတယ်ဒေသခံတွေကိုလည်းပေါ်တာဆွဲတာတွေဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်မြောက်ရီမျိုးကိုတပတ်ကျော်ကြာတဲ့အထိ KNU နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကနေဝင်ရောက်တိုက်ခိုက်နိုင်တာမရှိသေးပါဘူးမြောက်ရီမျိုးကိုထိန်းချုပ်ခဲ့တဲ့ချီလင်တရင်တွေဘူဟာစခန်းတွေကတံဖူးတွေလည်းစခန်းစွန့်ခွာထွက်ပြေးတာလက်နက်ချအညံ့ခံတာတွေကြောင့်စစ်ကောင်စီဘက်ကတပတ်ကြာတဲ့အထိမြောက်ရီမြို့ကိုပြန်လည်ရယူနိုင်တာမရှိသေးပါဘူးလူထုကြားမှာတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုစိုးရိမ်ပူပန်နေကြပါတယ်ချစ်ချီတရားနှစ်နန်းမှာတက်ဆွဲထားတဲ့ခလာရ205ကတက်သားတချို့ကတော့ထွက်ပြေးတာတွေရှိနေပြီးပူပေါင်းတက်တွေကသူတို့ကိုလက်နက်ချဖို့ထုတ်ပြန်ထားတယ်လို့လည်းပြောပါတယ်အဲ
အဲ့မှာကတော့ဒီနေ့ဆိုလို့ငားရအောင်ထွက်ပြေးသွားတာကိုသိရတယ်အဲသူတို့ကအဲ့တရားနှစ်မှာပဲဆက်ရှိနေတယ်ဒီကျွန်တော်တို့ဒီဒုစစ်စုအဖွဲ့ကတော့စာနာရေးကထောက်ပံ့နေတာပေါ့နော်။အဲလုံးတယ်တော့သူတို့ရောဝန်ကြီးပေးထားတယ်ဒီ16ရက်နေ့ပေါ့နော်။အာနောက်ဆုံးထားပြီးတော့ကျွန်တော်တို့ကိုကျွန်တော်ဒီကိုအလင်းဝင်ဖို့အလိုက်ယူထောင်ဖို့အဲအဲ့ဒါမှမဟုတ်တက်ချက်ရှင်ဖို့မယ်လို့ကျွန်တော်တို့ကြော်ငြာရထုတ်ကြတယ
်။စစ်ကောင်စီဘက်ကတော့ကော့ကရိတ်မြောက်ရီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီနေ့ကစလို့2ရက်အတွင်းမြောက်ရီကနေရှောင်နေကြဖို့ကိုလည်းတက်တဲ့နီးစပ်သူတွေကပြောတယ်လို့လည်းကြားပါတယ်။လက်ရှိမှာတော့ KNU ကတင်စီထားတဲ့လက်နက်တွေကိုပြန်ပေးဖို့နယ်ကြားဆောင်တက် BGF ကိုပြန်တောင်းခိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမြဲ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးရှင်။